အမေရိကန်ပြည်ထောင်စုဝက်စကွန်ဆန်ပြည်နယ်မဲလ်ဝါကီပြည်နယ်မှာမြို့မှာကျင်းပနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကိုမနေ့ကသမ္မတဟောင်း Donald Trump ရောက်လာတဲ့ဆိုရင်ပဲသူ့ကိုထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။ Pennsylvania ပြည်နယ်မဲဆွယ်စည်းရုံးပွဲအတွင်းလှုပ်ကြံမှုစ조사ခံရပြီးနှစ်ရက်အကြာစတင်ကျင်းပတဲ့ညီလာခံခန်းမတွေကို Donald Trump ရောက်မလာခင်နိုင်ပိုင်းအတွင်းကပဲသူ့ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြေညာခဲ့ကြပါတယ်။မနေ့ကညီလာခံမှာဒေါ်နယ်ထရမ့်မိန့်ခွန်းပြောကြတာမရှိပေမဲ့ပါတီကိုစားပြုသမ္မတလောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုကြာတာရင်းနေမှာပြောကြားဖို့အစီအစဉ်ထားပါတယ်။သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ရွေးချယ်လိုက်တဲ့အိုဟိုင်းယိုပြည်နယ်အထက်လွှတ်တော်အမတ် J.D. Vance လည်းသူ့ဘေးမှာအတူတွဲပြီးတော့ပါဝင်ပါတယ်။2016ခုနှစ်ကတည်းက Republican Party အတွင်းအစဉ်လာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေထက်ကျော်ပြီးတော့ပါတီတွင်းထောက်ခံမှုကိုဒေါ်နယ်ထရမ့်ရယူခဲ့တာပါ။သူရွေးချယ်ထားတဲ့ပါတီဥက္ကဋ္ဌ Michael Wadley ကRepublican Party ကိုညီညွတ်တဲ့ပါတီဖြစ်ဖို့နိုင်ငံကိုညီညွတ်တဲ့နိုင်ငံဖြစ်ဖို့တည်ဆောက်ကြဖို့မနေ့ကညီလာခံမိကုံးမှပြောပါတယ်ဒေါ်နယ်ထရမ့်လိုကြံ့ကြံ့ခံတဲ့စိတ်တက်တဲ့တိုင်းပြည်ကိုကြီးမြတ်တဲ့အနာဂတ်စီဦးဆောင်ကြဖို့လည်းသူကဆော်ဩသွားပါတယ်ရှင်